ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ရခိုင်မြို့သားပါတီ ANB ဒုဥက္ကဋ္ဌပါဝင်မြို့နယ်စီမံသားရေးကော်မတီဥက္ကဋ္ဌနဲ့ဥက္ကဋ္ဌဟောင်းတို့ကိုဖမ်းဆီးရေးယူခံရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါအကြံဖက်အဖွဲ့အစည်းဖြစ်အစိုးရကသတ်မှတ်ကြေညာထားတဲ့ AA ရခိုင်တဲ့နကိုင်ဖွေးနဲ့ဆက်ဆက်တွေဆိုပြီးအကြံဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50ကကြီးနဲ့ဖမ်းဆီးအရေးယူတာလို့သိရပါတယ်ရခိုင်တောင်ပိုင်းတောင်ကုန်းမြို့နယ်ရခိုင်မြို့သားပါတီဒုဥက္ကဋ္ဌဦးဝေတောင်ကိုအာဏာပိုင်တွေကဒီကနေ့မနက်ပိုင်းကဖမ်းဆီးခံခဲ့ရတယ်လို့ရခိုင်မြို့သားပါတီကတာဝန်ရှိသူတို့ကပြောပါတယ
်9:40လောက်ကဖမ်းပါတယ်သူ့အိမ်မှာလာပြီးဖမ်းသွားတယ်လို့သူမိသားစုကပြောပါတယ်အဲ့ဒီလိုတော့ပြောသွားတာတော့မရှိပါဘူးခဏမင်းပြန်ကြရရှိတယ်ဆိုပြီးတော့ခေါ်သွားတယ်လို့ဒီလိုပဲပြောပါတယ်ရှင်းနေလိမ့်မယ်လို့ထင်ပါတယ်ဟုတ်ကဲ့ပါ
အခုလိုတရဝင်းနိုင်ငံရေးပါတီကခေါင်းဆောင်တဦးကိုအကြောင်းမကြောက်ပဲဖမ်းဆီးတာဟာပါတီကိုချင်းချောက်တာဖြစ်တယ်လို့ရခိုင်မျိုးသားပါတီပြောခွင့်ရဦးခိုင်ပြည်စိုးကပြောပါတယ်
ဘလို့ကြောင့်ဖမ်းတယ်ဆိုတာကျွန်တော်တို့သုံးပတ်ပေါင်းကတူတူဖြစ်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရေးပါတီတွေကတော့နိုင်ငံရေးအလုပ်ကိုပဲလုပ်တယ်။တရားဝင်နိုင်ငံရေးအလုပ်ကိုပဲလုပ်တယ်။အဲ့ဒီလုပ်တဲ့အပေါ်မှာဒီလိုဖိုင်နယ်ဆီလာလုပ်တဲ့ဆိုတာဟာတို့ကရခိုင်မျိုးသားပါတီကိုချီးကျောက်တဲ့သဘောလိုပဲကျွန်တော်မြင်ပါတယ်။
ဒါပြင်တောင်ကုန်းမြို့နယ်စေဘင်သာရဲကော်မတီဥက္ကဋ္ဌဦးဇေယကျော်နဲ့ဥက္ကဋ္ဌဟောင်းဦးဆန်းငွေတို့ကလည်းမနေ့ကဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဦးဇေယကျော်ရဲ့ရှင်းနေတော်တင်ကြီးမောင်ကပြောပါတယ်
အခုလောလောဆယ်ကကိုဇေယကျော်အိုအမတောင်ကုန်းမြို့နယ်မှုရဲ့ SC ရဲ့ဇက်ကွက်လူကြီးရဲ့မိဒီယာလေးရှိလို့ပါဆိုပြီးတော့ခေါ်သွားတာပေါ့နော်လာခေါ်သွားတာလာခေါ်သွားပြီးတော့မနေ့က24နာရီကျော်တဲ့အချိန်ထိသူတို့အတိုင်းကျလဲမခွင့်ဘူးရမှာလဲမယူဘူးမယူတော့ကျွန်တော်တို့ကတော့တွေ့ရဲအတွေ့မပေးဘူးမအတွေ့မခံဘူးပေါ့အတွေ့မခံတော့မခံမဲနဲ့ဦးတောင်ကိုထပ်ဖမ်းတယ်ထပ်ဖမ်းပြီးတော့မှဒီနေ့မနေ့ကတော့ဥဝေတောင်းကို9နိုင်ခွဲမှာထပ်ဖမ်းတယ်ထပ်ဖမ်းပြီးတော့သူတို့တော့ကိုတမှုနဲ့အနေနဲ့အမှုဖြစ်လိုက်တာ
လက်ရှိဖမ်းဆီးခံထားရတဲ့ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌပါဝင်3ယောက်ကိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်50ကကြီးနဲ့တောင်ကုန်းမြို့နယ်ဘူးရွှေမော်ကျေးရွာဥက္ကဋ္ဌဦးမောင်ဆန်းကတရားလိုလုပ်ပြီးတော့အမှုဖွင့်ထားတာဖြစ်ပြီးဖမ်းဆီးခံရသူတွေကိုရန်ကုန်ကိုခေါ်တော့တယ်လို့ဦးဇေယကျော်ရဲ့ရှင်းနေတော်တင်ကြီးမောင်ကပြောပါတယ
်ဟုတ်အခုလောလောဆယ်ကတော့လေအကြမ်းဖက်တိုက်ဖြတ်ရေးဥပဒေ50ကကြီးနဲ့ရမန်ယူရပေါ့နော်ရမန်ယူရဆိုတော့လေသူရဲ့အမှုကပုံမှန်ရဆိုရင်အေးစစ်စစ်ရမှန်ယူရမှာလေဒါပေမဲ့သူတို့ကကြတော့ဟိုဒီမှာဆက်ပြီးမစ်တာလားဘယ်လိုသဘောလဲတော့မသိဘူးပေါ့နော်မနဲ့မူးလေးဂျုံစင်ရရသူတို့ရမှန်ယူပြီးဆက်ချင်းခေါ်ပြီးတော့ဆက်ချင်းရန်ကုန်အခုတရင်ရတော့ရန်ကုန်ကိုခေါ်သွားတယ်လို့ကျွန်တော်တို့သိရတယ်ပေါ့အိုးရခိုင်ယူပေါ်ကနေဖြတ်သွားဖြတ်နေတယ်လို့တင်းတော့ရတယ
်ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်နဲ့ရခိုင်တဲနက်ကန်အေဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာ NDT ပါတီဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကိုအေဖွဲ့ကဖမ်းဆီးခဲ့တာရှိသလိုတပ်မတော်ဖက်ကလည်းဒေသခံတွေကိုမကြာခဏဆိုသလိုဖမ်းဆီးစစ်ဆေးတာတွေရှိနေပါတယ်ရခိုင်ပဋိပက္ခတင်းရေးသားတဲ့တင်းသမားတချို့ကိုလည်းအကြမ်းဖက်ပုံမှန်နဲ့ဆွေးရှက်တင်ရေးယူတာတွေလည်းရှိခဲ့ပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတင်းပေးပို့ထားပါတယ်